လမ်းမတွေပေါ်ထွက်ပြီးဆန္ဒပြမှုတွေတိတိတသားနှဲသွားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြသူရာခိုင်နှုန်းလောက်လမ်းပေါ်ထွက်ချီတက်ဆန္ဒပြကြပါရယ်ရန်ကုန်မြို့လည်းပပဲတန်းမြို့နယ်တွေကလမ်းမတွေပေါ်မှာချီတက်ဆန္ဒပြခဲ့ကြတာပါလုံခြုံရေးတွေရောက်မလာခင်မှာပဲလူစုခွဲနိုင်ခဲ့တဲ့ဆန္ဒပြပွဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးပါမယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြန်မာအရေးအာဆီယံခေါင်းဆောင်တွေကြားဆွေးနွေးပွဲမတိုင်ခင်ဒီကနေ့ဧပြီလ23ရက်တောက်ကြနေ့မှာမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ဆန္ဒပြလူထုဟာရန်ကုန်မြို့လယ်လမ်းမတွေပေါ်ထွက်လာပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်။ဗဘဲတန်းမြို့နယ်တွေက32လမ်းထိပ်ကနေစပြီးတော့ရွှေဘုံသာလမ်းအထိကိုလူအင်အား300ကျော်နဲ့အနော်ယထာလမ်းမကြီးပေါ်မှာလမ်းလျှောက်ချီတက်ဆန္ဒပြနိုင်ခဲ့တယ်လို့ရန်ကုန်ဗဟိုသပိတ်ဖြစ်မြောက်ရေးကော်မတီတာဝန်ခံကိုကေတူးက VOA ကိုပြောပါတယ်။
ဒီတပိတ်ကိုလက်ဖို့ပေါ့နော်တကယ်ကြီးဒါစီတော်တော်များရှိရအောင်ကျွန်တော်တွေ့ရတယ်ဘယ်လိုမျိုးလဲဆိုတော့ဒီညပေါ်မှာလည်းအချိန်နဲ့တပြေးညီပေါ့နော်သူတို့ကင်းပတ်နေရတယ်ဟိုပေါ်တင်ပေါ့နော်ဒီအဲ့လိုမျိုးဒီ uniform တွေဝတ်ပြီးကင်းပတ်နေရရှိရပြီးတော့ခုနကလိုမျိုးဒီသူတို့ထဲမှာလည်းသူတို့ဒီအရွယ်ဝတ်ပုံစံမျိုးနဲ့လှုပ်ရှားနေရတယ်ကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒီတွေ့ရတဲ့အဲ့လိုအချိန်လေးအတွင်းမှာကျွန်တော်တို့ကဒီလိုတပိတ်တစ်ခုဖြစ်ဖို့ရက်တော်ချက်ချာလေးကတေးချာအချိန်ယူစောင့်ကြည့်ပြီးမှတတိချက်ချာကိုထိထိရောက်လောက်တာဖြစ်တဲ့အတွက်တော့ကျွန်တော်တို့လှုပ်တော့လုံနိုင်လိုက်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့မှာခုနကပြောတဲ့အခက်အခဲအများကြီးရှိတယ်အဲ့လိုမျိုးသူတို့ပတ်တာမျိုးပြောရှိရပါတော့เนาะဘယ်လိုပဲဖြစ်တော့ကျွန်တော်တို့ဒီတိတိရောက်တော့လောက်လိုက်နိုင်တယ်ဆိုတော့ဟိုပြောလို့ရတာပေါ့เนาะကျွန်တော်ဒီတေချာလေးတော့စီစဉ်ထားတဲ့အတိုင်းတော့ဖြစ်လာပါတယ်ဟုတ
်စစ်အာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းရန်ကုန်မြို့လမ်းတွေပေါ်မှာပြည်သူအလုံးအင်းနဲ့ထွက်လာပြီးတော့ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ရှိခဲ့ပေမဲ့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်ဖြိုခွဲမှုကြောင့်ဧပြီလပိုင်းရောက်ချိန်မှာဆန္ဒပြပွဲတွေဟာတိတိတသားနေသွားခဲ့ပါတယ်တင်းချက်တဲ့လုံခြုံရေးတွေကြားပျောက် जा တဲ့ဖိတ်ပုံစံမျိုးတွေသာလှုပ်ခဲကြတာကနေဒီနေ့တော့ဆန္ဒပြသူရာခိုင်နှုန်းပါဝင်တဲ့ချီတက်ဆန္ဒပြပွဲကိုပြန်လုပ်လာတာဖြစ်ပါတယ်လုံခြုံရေးအခက်အခဲရှိတဲ့ကြားကတကြောပြန်စတင်ခဲ့တဲ့ဒီတပိတ်မှာပြည်သူတွေကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်အာဏာရှင်တော်လှန်ရေးအမှတ်အသားဖြစ်တဲ့လက်သုံးချောင်းထောင်ပြီးဆန္ဒပြလူထုကိုအားပေးခဲ့ကြသလိုလမ်းပေါ်သွားလာနေတဲ့ကားတွေကလည်းလုံခြုံရေးဆောင်ရွက်ပေးခဲ့ကြတာပါဆန္ဒပြသူတွေချီတက်ရလက်တစ်ချောင်းမှာလည်းကားဟွန်းတွေတီးကားတွေကိုနှင်းနှီးလေးမောင်းပြီးတော့မော်တော်ယာဉ်တွေကလိုက်လံကားရန်ပေးခဲ့ကြပါတယ
်ကျွန်တော်တို့လည်းအဲ့လောက်ဒီကားသမားနေရာမှာအစားဒီလိုမျိုးဝိုင်းဝန်းကြည့်တော့ပူပေါင်းပေးလိုက်မယ်လို့တော့မှကျွန်တော်တို့မထင်သားလေဘောနော်တကယ်တကယ်လက်တွေ့ဖြစ်လာတဲ့အချိန်ကျတော့ကားသမားတွေကလည်းအကုန်လုံးဒါတို့တို့ကားတွေကိုရှက်ပေးတယ်ဟိုနှင်းနှီးလေးမောင်းပေးတယ်တချို့ဆိုလို့ရှိရင်ဟောင်းတွေဝိုင်းတီးပြီးရေဘောနော်ဒီတချို့ကြောင့်လည်းကားတွေကထွက်ပြီးဆင်းပြီးတော့လက်ခုပ်တီးပြီးရေလူတွေရှိတယ်လက်သုံးချောင်းထောင်ပြီးတော့အကုန်လုံးလုပ်ပေးရေလူရှိတယ်ဘောနော်ဒီလိုမျိုးအဲ့လိုတွင်တင်ချင်တာမရှိဘဲနဲ့အဲ့လိုအခြေအနေမျိုးတွေ့ရတော့လည်းဒါကျွန်တော်တို့တပိတ်လုပ်တဲ့လူတွေအနေနဲ့ပို့ပြီးတော့လည်းမျက်ရည်ချမိတယ်အញ្ញမ်းလည်းဝမ်းတာမိတယ်ဘောနော်ဒီလောက်ကြီးတို့ပူပေါင်းပါဝင်လာလိမ့်မယ်လို့ကျွန်တော်တို့ကမထင်ဘူးသူ EW ပဲထင်တာပေါ့เนาะအဲ့တော့ကျွန်တော်တို့ထင်တာကတော့ပိုပြီးရန်ကုန်မြို့မှာရှိတဲ့လူတွေရဲ့အခြေအနေမှာဒီလိုမျိုးဟိုဒီမိုကရေစီရေးလှုပ်ရှားမှုတွေကိုရှိနေကြတဲ့ဆိုတဲ့ပုံရိပ်မျိုးတော့ကျွန်တော်တို့ဒီနေ့တွေ့လိုက်ရတဲ့အတွက်တော့အញ្ញမ်းတော့ဝမ်းတာမိပါတယ်ဗျာ
လုံခြုံရေးကြောင့်အချိန်ကြာကြာချီတက်ဆန္ဒပြပွဲမလုပ်နိုင်ခဲ့ပေမဲ့ဒီကနေ့လုပ်တဲ့ဆန္ဒပြပွဲဟာထိရောက်မှုရှိတယ်လို့လည်းသူကမြင်ပါတယ်
ကျွန်တော်တို့ဒီလိုမျိုးလုပ်တယ်ဆိုတော့ယူရရက်ကအခက်အခဲအများကြီးရှိပေမဲ့လည်းကျွန်တော်တို့ရန်ကုန်မှာရှိတဲ့လူငယ်တွေပေါ့နော်အဖွဲ့အစည်းတွေစုပေါင်းပြီးတော့မှဒီဒီမိုကရေစီရေးလှုပ်ရှားတဲ့ဒုတိယ wave ကိုပြန်လည်ပြီးတော့မှပထမဆုံးအချိန်အနေနဲ့ပထမအဆင့်ခြေလှမ်းအနေနဲ့ပူပေါင်းပြီးလှုပ်ဆောင်လိုက်တယ်ဆိုတော့တဘောကိုပဲရအောင်ယူလိုက်တာဖြစ်တယ်ပေါ့နော်အဓိကတော့ကျွန်တော်တို့လိုအရင်လိုမျိုးတပိတ်တွေကိုအကြိုက်လုပ်ဖို့အတွက်တော့ကျွန်တော်တို့မှလည်းအခက်အခဲအများကြီးရှိပါတယ်ဒါကြောင့်ကြာချိန်ကတော့ကျွန်တော်15မိနစ်လောက်အထိတော့လုပ်နိုင်တယ်ပေါ့နော်ဒါပေမဲ့ထိထိရောက်တော့ဖြစ်ခဲ့ပါတယ်ဗျာ
လာမယ့်မေလ2ရက်နေ့ကြာရင်လေတကဘာလုံးကမြမအရေးလှှရှားသူအားလုံးပါဝင်မဲ့ကဘာလုံးဆိုင်ရာမြမຫນွေဦးဒေါ်လာရေးဆန္ဒပြပွဲတွေကိုနိုင်ငံစုံမှလှုပ်ကြဖို့စီစဉ်ထားပါတယ်မြမနိုင်ငံမှာစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာကဘာတိအောင်လို့နိုင်ငံစုံမှရောက်နေကြသူတွေကတညီတညွတ်ထဲဆန္ဒပြကြဖို့အရည်ရွယ်ထားကြပါတယ်ရှင
်မဆုမျက်မုံပြောပြပေးခဲ့တာပါရှင်